Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ16ရက်ပုံတဦးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ79နဲ့25ရုပ်ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုင်းတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ့်တင်ညာမှာပါအမေရိကန်စိုးရွားဖွဲ့အလွှဲပြောင်းကိစ္စဟာအပြင်းအထန်တွေထွက်နေပေမဲ့အဆင်ပြေချောမွေ့နေတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အမေရိကန်နိုင်ငံတော်မှာတော့ရွေးကောက်ခံသမ္မတကိုကန့်ကွက်ဆန္ဒပြတာတွေဆက်ဖြစ်နေစေပါ။လက်ရှိအောက်လူတော်ဥက္ကဋ္ဌပေါ်ရယန်ကိုတည်တန်းသည့်အတွက် Republican အမတ်တွေကထောက်ခံရွေးချယ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။နောက်ဆုံးရသတင်းတွေတင်ဆက်ပြီးမှာတော့ရခိုင်ပြည်နယ်တွင်တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေဝင်ရောက်လေလာခွင့်ပြုဖို့အပါဝင်
We're concerned by reports of a spike in violence in Burma's Rakhine State.
ဒီလိုအခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Elizabeth Trudeau ကပြောလိုက်တာနောက်ဒီကချင်ပြည်နယ်အတွင်းမှာကောင်းငင်ကကျလာတဲ့ဆက်ပစ္စည်းအစိတ်ပိုင်းကိုစစ်ဆေးဖို့မြစ်ကြီးနားကိုတည်ယူသွားတာဒီလိုအကြောင်းအရာတွေကိုတင်ဆက်ပေးသွားမှာပါခင်ဗျာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကပြောပြပေးရမယ်ခင်ဗျာ
လက်ရှိသမ္မတဘရာဂိုဘာမာအစိုးရစီကနေအာဏာလွှတ်ပြောင်းယူရေးလုပ်ငန်းစဉ်ဟာသတင်းတစ်ပတ်ကြာလာပြီးတဲ့နောက်ချောချောမွေ့မွေ့ဆက်သွားနေတယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့နှောင်းပိုင်းမှာ Twitter ကနေပြောလိုက်ပါတယ်။သူ့အဖွဲ့ထဲမှာအချင်းချင်းအဆင်မပြေတာတွေအစိုးရအဖွဲ့တွေဘယ်သူတွေပါမယ်မပါဘူးဆိုတာတွေပေါ်ခံမှန်းပြောဆိုတာတွေကြဲကြဲပြန့်ပြန့်ထွက်နေချိန်မှာပဲထရမ့်ကအဲ့လိုပြောတာပါ။အစိုးရအဖွဲ့ဝင်တွေကိစ္စနဲ့တခြားယာဒူးနေရာတွေအတွက်ဆုံးဖြတ်ချက်ချနေတာနဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့ Mr. Trump က Twitter မှာရေးပါတယ်။နောက်ဆုံးစကားတင်ဘယ်သူတွေကိုရွေးမယ်ဆိုတာသိတဲ့သူကသူပဲဖြစ်တယ်လို့လည်းဆိုပါတယ်။ Trump အဲ့ဒီလိုမရေးခင်မိနစ်20လောက်ကအမျိုးသားလူညွန့်ရေးဆိုင်ရာ Republican တာဝန်ရှိသူဟောင်း Elliot Cohen ရေးတဲ့အပြင်းထန်ဝေဖန်ထားတဲ့ထင်မြင်ချက်ဆောင်ပါတပုတ်ကို Washington Post သတင်းစာက website မှာဖော်ပြခဲ့ပါတယ်။ Conservative ဝါဒီတွေ Trump လက်အောက်မှာတာဝန်ထမ်းဆောင်ဖို့သူအကြံပေးထောက်ခံတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီဆောင်ပါမှာ Cohen ကရေးထားပါတယ်။ရွေးကောက်ပွဲပြီးအသွင်ကူးပြောင်းကာလမှာကိုယ်ယူကာရဖြစ်တာတွေအမြဲပဲရှိတတ်ပေမဲ့အစိုးမှာတော့အစဉ်ပြေသွားတာပဲဖြစ်ကြောင်းဒါပေမဲ့အခုအခြေအနေဟာပုံမှန်အသွင်ကူးပြောင်းရေးတစ်ခုမဟုတ်တယ်လို့ထရမ့်အစိုးရအဖွဲ့ဟာလည်းပုံမှန်အစိုးရအဖွဲ့တစ်ဖွဲ့ဖြစ်မှာမဟုတ်ဘူးလို့သူယုံကြည်တဲ့ကြောင်းအဲလီယော့ကိုဟန်ကရှင်းထားပါတယ
်မြို့တော်ဝါရှင်တန် DC အပောင်းဝင်အနီနာဒေတာတွေကကြောင်းနာကြောင်းသူတထောင်နီးပါးတို့ဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်တဲ့အနေနဲ့အင်္ဂါနေ့ကသူတို့ကြောင်းတွေကနေထွက်လာပြီးတော့မြို့တော်တခြားလှည့်လည်ဆန္ဒပြကြပါတယ်Woodrow Wilson အထက်တန်းကျောင်းလူခွင့်ဆိုင်ရာအဖွဲ့တခုကကျောင်းကနေထွက်ပြီးဆန္ဒပြပွဲလုပ်မဲ့အကြောင်းကိုကျောင်းသူကျောင်းသားတွေကိုလူမှုကွန်ရက်မီဒီယာတွေကနေအကြောင်းကြားခဲ့ပြီးတော့မိဘတွေစီကိုလည်းအီးမေးလ်ပို့ခဲ့ရပါတချို့ကျောင်းသားတွေကမနစ်မျိုးဝယ်ကောင်းတဲ့မျိုးသမီးလို့ဆိုရတဲ့ Nasty Women ဆိုတဲ့စာတမ်းပါတဲ့ T-shirt တွေကိုဝတ်ထားကြတာပါ Democratic သမ္မတလောင်း Hillary Clinton ကို Donald Trump ကခေါ်ဝေါ်ပြောဆိုခဲ့တဲ့စကားလုံးတွေကိုရည်ညွှန်းဝတ်ဆင်ကြတာပါအဲ့ဒီကျောင်းသားတွေကရာပေါင်းများစွာတွေဟာမဲပေးခွင့်ရတဲ့သူတွေမဟုတ်ကြပါမယ်လေရွေးကောက်ခံသမ္မတနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြောချင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အင်ကာနေရွေးကောက်ပွဲမှာမထင်ထားဘဲနဲ့ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံးမှာဆန္ဒပြပွဲကြီးတွေနေစဉ်လုံးဖြစ်နေတာပါခုတော့ထရမ့်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုအပြီးနောက်တည့်မှာခြိတဲ့ဆန္ဒပြပွဲလုပ်ဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြပါတယ
်အကွက်ကွက်ပြပြနဲ့လာတော်ကြခဲ့တဲ့သမ္မတရွေးကောက်ပွဲကြောင့် Republican Party ပြိုကွဲလူနေပါတီဖြစ်ခဲ့တဲ့အခြေလက္ခဏာတွေကိုအင်္ဂါနေ့ကတော့ Congress တော်မှာမတွေ့ခဲ့ရပါဘူး။ Republican အောက်လူတော်အမတ်တွေကလက်ရှိအောက်လူတော်ဥက္ကဋ္ဌ Paul Ryan ကိုအလွယ်တကူပဲပြန်ပြီးရွေးချယ်ခဲ့ကြတာပါ။လာမယ့်ဇန်နဝါရီလမှာတော့အောက်လူတော်ဥက္ကဋ္ဌဖြစ် Ryan ရဲ့ပထမဆုံးသက်တမ်းပြည့်ကာလအတွက် Congress လွှတ်တော်အသစ်ကအတည်ပြုဖို့လုံးဝနေပါတေချာသလောက်ပါပဲ။ဒီအစည်းအဝေးတစ်ခုလုံးဟာညီညွတ်နေပြီးရွေးကောက်ခံသမ္မတနဲ့လက်တွဲလှုပ်ဆောင်ဖို့တိတ်ကူဆေးရထက်တန်နေပါတယ်လို့Republican တကပိတ်အစည်းအဝေးပြီးတဲ့နောက်သတင်းတော့တွေကို Ryan ကပြောပါတယ်။ညီညွတ်တဲ့ Republican အစိုးရတဲ့အာယုံဦးကိုကြိုဆိုပါတယ်လို့ Ryan ကသတင်းတော့တွေကိုပြောပါတယ်။ Donald Trump သာသမ္မတရွေးကောက်ပွဲမှာအရေးနှင်းခဲ့ရင်တော့ Ryan ရဲ့လွှတ်တော်ဥက္ကဋ္ဌယာရူးဟာမတိကျမြေရောင်မှုတွေနဲ့ရင်ဆိုင်ရမယ်လို့အများကယူဆထားကြတာပါ။အပြင်းထန်ဖြစ်ခဲ့တဲ့မဲဆွယ်စည်းအုံးကာလအတွင်း Ryan ဟာသူ့ပါတီရဲ့သမ္မတလောင်းကိုထောက်ခံရတာနဲ့ Trump ရဲ့အငင်းပွားပွဲပြောဆိုချက်တွေကနေခောက်ခွခွာနေဖို့ကြိုးစားရတဲ့အခြေအနေမျက်ကိုပါပါနဲ့နဲ့ဖြတ်ကျော်ခဲ့ပါလေ
အလက်ပိုမျိုးကိုစီဗီယာအစိုးရကစီပိုင်းဘုံးတွေနဲ့ထပ်ပြီးကြဲချတိုက်ခိုက်နေတဲ့တချိန်တည်းမှာပဲရုရှားနိုင်ငံရဲ့ဒဇင်းတဲသောလေယာဉ်တင်သင်္ဘောကစစ်လေယာဉ်တွေနဲ့ဒုံးကျည်တင်စစ်သင်္ဘောဒဇင်းကနေပြီးတော့ အလက်ပိုမြို့အနောက်တောင်ဘက်ဒေသတွေကိုအင်ကာနီကပုံကျဲတိုက်ခိုက်ပါတယ်မီရဲပင်လယ်အခြေစိုက်ရုရှားလေယာဉ်တင်သင်္ဘော Admiral Kuznetsov ကနေပထမဆုံးချိန်တိုက်ခိုက်တဲ့အပေါ် Idil နဲ့ဟုံးပြင်းနယ်တွေကအစိုးရဝါဒီတွေကိုပစ်မှတ်ထားတိုက်ခိုက်တာအဖြစ်ရုရှားအစိုးရကအင်ကာနီမှာပြောပါတယ်ရေတပ်စစ်သင်္ဘော Admiral Grigorovich ကနေပြီးတော့ Idil မြောက်ပိုင်းကပစ်မှတ်တွေကိုတာဝေးဖြင့်ပဲ့ထိန်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်ဒါပေမဲ့လည်း Aleppo မြို့ကဆေးရုံတွေကိုတိုက်ခိုက်ခံရတာမှာရုရှားစစ်လေယာဉ်တွေပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုတော့ရုရှားကာကွယ်ရေးဌာနကညှင်းဆိုလိုက်ပါတယ်အင်ကာနီကတီးခြားဖြစ်ရမှာတော့အလက်ပိုအရှေ့ပိုင်းကစီးပြအစိုးရအစိုးရအပြင်အကြမ်းဖက်ဝါဒီတွေရဲ့အခိုင်အမာခြေကုပ်စခန်းတွေကိုအစိုးရစစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်တယ်လို့စီးပြကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီနေရာဟာအရက်သားလူဦးရေ3သိန်းအထိရှိနေတဲ့ဒေသဖြစ်ပြီးတော့ဘာရှာအယ်အဆတ်အစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံတပ်ဖွဲ့တွေလည်းရှိတဲ့ဒေသဖြစ်ပါတယ
်ယူအမေရိကန်အသံညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခြေတော်အခြားနိုင်ငံများအဖွဲ့ ASEAN ကာကွယ်ရေးဝန်ကြီးတွေရဲ့တည်ထက်အစည်းအဝေးတစ်ရက်ကို ASEAN အဖွဲ့လက်ချုပ်ကထလာအိုနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးဗျန်ချင်းမြို့တော်မှာဒီကနေ့ကျင်းပပါတယ်လုံခြုံရေးဆိုင်ရာနဲ့ဒီကရက်နှစ်တွင်အာဆီယံကာကွယ်ရေးဝန်ကြီးတွေကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအစည်းအဝေးအစီအစဉ်ထဲမှာပါဝင်ပါတယ်။အခုအစည်းအဝေးဟာအာဆီယံလက်ချောက်ကုထဖြစ်လာအိုနိုင်ငံကအင်ရှင်အနေနဲ့လက်ခံကျင်းပတဲ့အဆင့်မြင့်နောက်ဆုံးအစည်းအဝေးဖြစ်ပါတယ်။အခုအစည်းအဝေးမှာမြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေပါတယ်။
ဒေါ်နယ်ထရမ့်ကိုအမေရိကန်သမ္မတအဖြစ်ရင်းနှီးပွဲကရွေးချယ်လိုက်ပြီးတဲ့နောက်မှာဖိလစ်ပိုင်နိုင်ငံမှာတော့မတိကျမီးယာမှုတွေဖြစ်လာပါတယ်။ထရမ့်ရဲ့သမ္မတတက်တန်းကနှစ်နိုင်ငံကြားစီးပွားရေးဆက်ဆံရေးနဲ့လုံခြုံရေးကိစ္စတွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးတွေမှာအပြောင်းအလဲတွေဖြစ်လာနိုင်တယ်လို့သုံးသပ်သူတွေနဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါရယ်။လက်တလောလာတွေမှာတော့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကတရုတ်ဘက်ကိုရင်းနေပြီးတော့အမေရိကန်သမ္မတအိုဘားမားကိုလည်းပြောင်းကြကြတိုက်ခိုက်ပြောဆိုခဲ့ပါရယ်။ဒူတာတေရဲ့မူရစေဝါတိုက်ဖြတ်ရေးစစ်စင်ရေးဇူလိုင်လတုန်းကစပီးကတည်းကစပြီးတော့လူ4000ကျော်သေဆုံးခဲ့ပါရယ်။ဒီပေါ်မှာအမေရိကန်ကဝေဖန်တာကိုဒူတာတေကဒေါသနဲ့တုံ့ပြန်လိုက်လို့အမေရိကန်နဲ့ဖိလစ်ပိုင်တို့ကြားဆက်ဆံရေးကတိကောက်ဖြစ်ခဲ့ရပါတယ်။ထရမ့်နဲ့တော့အဆင်ပြေဖို့သူမျှော်လင့်တယ်လို့ဒူတာတေကဒီပတ်မှာပြောသွားပါတယ်။ဒါပေမဲ့လည်းထရမ့်ရေးကောက်ခံရတာဟာဒူတာတေရဲ့တီချာနေနိုင်ငံရေးမူဝါဒဖြစ်တဲ့အရင်ကအမေရိကန်လိုကိုလိုနီနိုင်ငံတွေကအမေရိကန်ရဲ့အရေးအောက်ကနေထွက်ပြီးတရုတ်နဲ့ရုရှားတို့ပါနိုင်ငံကြားရေးဆက်ဆံရေးတွေတိုးလုံသွားမယ်ဆိုတာကိုမပြောင်းနိုင်ဘူးလို့တော့ဒူတာတေကပြောပါတယ်ရှင်
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံရေးအခင်းအကျင်းတွေအပြောင်းအလဲဖြစ်နေတဲ့ကြားကပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်တာတွေကြကြပြန့်ပြန့်ဖြစ်နေတယ်ဆိုတဲ့အပေါ်အရေးယူဆောင်ရွက်ဖို့ဆက်ပြီးတော့နိုင်ငံပေါင်းပြီးတော့ကြိုးပမ်းနေကြဆဲပါမြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးအသစ် Thomas O'Hagan-Turner ဟာတောင်ကိုရီးယားနိုင်ငံသားဝင်ကြီးယွန်ဂျောင်စီနဲ့ဒီကနေ့ဆိုးမျိုးတော်မှာတွေ့ဆုံပါတယ်လူသားမှုကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်တရားကုံယုံICC မှာတင်ပြီးစစ်ဆေးရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေနောက်လာမှာဆုံးဖြတ်ချက်တရချမှတ်နိုင်အောင်ထပ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုသူတို့နှုတ်ညှိနှိုင်းဆွေးနွေးကြတာပါမြောက်ကိုရီးယားကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကနေပြစ်တင်ဝေဖန်တာကိုအများအပြားလူလူရှုတာဒါမှမဟုတ်တုံ့ပြန်ညှင်းဆိုတာတွေလုပ်ခဲ့မှုပါတယ်မြောက်ကိုရီးယားအစိုးရပေါ်အရေးယူဖို့လူမျိုးရေးကောင်စီကိုတိုက်တွန်းထားတဲ့ကုလသမဂ္ဂရဲ့အင်ကာနေဆုံးဖြတ်ချက်တရကိုလည်းမြောက်ကိုရီးယားကောင်စီဝန်ရီဆောင်ချိုကကန့်ကွက်ပြောဆိုခဲ့ပါသေးတယ်ဒါအပြင်အမေရိကန်သမ္မတဘသူပဲဖြစ်လာမြောက်ကိုရီးယားကဂရုမစိုက်ဘဲမြောက်ကိုရီးယားအပေါ်ရန်လူတဲ့မူဝါဒတွေကိုအဆုံးသတ်မလားဆိုတာပဲကြည်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနလူအခွင့်ရေးနဲ့လူသားရေးရာကိစ္စရပ်များဆိုင်ရာဌာနကွဲညွှန်ကြားရေးမှူးကင်မြောင်ဟိုကကုလသမဂ္ဂမှာအင်ကာနီကလုပ်တဲ့ရှားရှားပါပါသတင်းစာရှင်းလင်းပွဲအတွင်းထည့်ပြောသွားပါတယ်
ခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်ထားတာကိုရှုံချကြောင်းဆုံးဖြတ်ချက်မူကြမ်းကိုအင်ကာနီကကုလသမဂ္ဂကော်မတီကအတည်ပြုလိုက်ပြီးတော့ယူကရိန်းနိုင်ငံပိုင်နက်ကိုရုရှားနိုင်ငံထဲကိုထည့်သွင်းတဲ့အပေါ်လက်မခံဘူးဆိုတာကိုလည်းထပ်ပြီးဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကို83မဲ23မဲနဲ့အတည်ပြုလိုက်ပြီးတော့ပြက်ကွက်မဲကတော့86မဲရှိပါတယ်။နောက်လာမှကျင်းပဖို့ရှိပြီးတော့အဖွဲ့ဝင်နိုင်ငံအားလုံးတက်ရောက်မဲကုလသမဂ္ဂအထွေထွေညီလာခံမှာဒါကိုအတည်ပြုမယ်လို့ခန့်မှန်းထားကြပါတယ်။ တင်ပိုက်ထားတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာတာဝန်တွေကိုလိုက်နာဖို့ခရိုင်းမီးယားဒေသခံတွေအပေါ်မှာမတရားလုပ်တာတွေချက်ချင်းရပ်ဖို့မတရားဖမ်းထားတဲ့သူတွေကိုချက်ချင်းလွှတ်ဖို့နဲ့လူ့အခွင့်အရေးအဖွဲ့တွေနဲ့လှုပ်ရှားသူတွေကိုအကန့်အသတ်မရှိဝင်ထွက်ခွင့်ပေးဖို့အခုဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ရေးထားတဲ့နိုင်ငံရေးပြောကမကင်းတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးရုရှားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူ Anatoly Viktorov ကပေးချလိုက်ပါတယ်။ခရိုင်းမီးယားဒေသခံတွေအပေါ်ယူကရိန်းအာဏာပိုင်တွေရဲ့လုပ်ရကြောင်းဆိုရတဲ့တက်ရောက်မှုတွေကိုဒီဆုံးဖြတ်ချက်ကလုံးဝမျက်ကွယ်ပြုထားတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ခရိုင်းမီးယားဒေသမှာလူအခွင့်အရေးချိုးဖောက်နေတာတွေကအင်မတန်ရှက်စရာကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတဗစ်တာယူနူကိုဗစ်ချ်ကို2014ခုနှစ်မှာဆန္ဒပြသူတွေကဖြုတ်ချလိုက်ပြီးတဲ့နောက်ခရိုင်းမီးယားကိုရုရှားကသူ့ပိုင်နယ်ဖြစ်ထည့်သွင်းလိုက်တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာလူမျိုးရေးတပ်ဖွဲ့ဝင်စီးလာတဲ့ကားကိုအထိကံပုံခွဲတာကြောင့်တပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့အတည်ပြုပြောပါတယ်။မြို့တော်ရဲ့ဖူလီမိုမုတ်ခန်ဒေတာကအာဖဂန်ကာကွယ်ရေးဌာနဝန်ထမ်းမှဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုမှာတခြား၁၁ဦးလည်းဒဏ်ရာရသွားတယ်လို့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်နေရကနေတိုက်ခိုက်ခံရတဲ့ကားကိုဆွဲယူသွားတာနဲ့အနားမှာလူငုံရင်းအပြည့်ချထားတာကိုဒီကနေ့တွေ့ရပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အကြပ်သားတွေရဲ့အလောင်းတွေကိုတွေ့ရတယ်လို့မျက်မြင်သူကပြောပါတယ်။လူငုံရင်းတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်သူဟာလမ်းလျှောက်သွားနေကြလား။ဒါမှမဟုတ်မော်တော်ဆိုင်ကယ်နဲ့လားဆိုတာမရှင်းသေးဘူးလို့လူငုံရင်းတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမပြောသေးပေမဲ့တာလီဘန်လက်နက်ကိုင်တွေဟာအာဖဂန်လူငုံရင်းတပ်ဖွဲ့တွေကိုတိုက်ခိုက်တာဒီမကြလေးခင်ကာလတွေအတွင်းပိုများလာပါတယ်။နယူးဇီလန်နိုင်ငံမှာဒီတိရဘတ်အစောပိုင်းကလူနှစ်ယောက်တည်ဆုံခဲ့ရတဲ့ပြင်းအား9.8အဆင့်ရှိတဲ့ငလျင်လှုပ်သွားတဲ့မြို့ကနေပြီးတော့မြေပြိုမှုတွေဖြစ်တာကြောင့်အဆက်အသွယ်လုံးဝပြတ်တောက်သွားတဲ့အတွက်ဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေကိုရဟယင်တွေရေတပ်သင်္ဘောတွေနဲ့ဒီကနေ့ကယ်ထုတ်ပေးနေပါတယ်။လီတိုထန်ကမြို့ကလူတွေကို South Island မြို့စီရေတပ်သင်္ဘောနဲ့ပို့ပေးသလိုရဟယင်နဲ့တည်ယူပို့ဆောင်ပို့သူတွေကိုတော့ဘူတန်မြို့ကိုပို့ပေးပါတယ်။ဝေလာငါးကြီးဘိုးနဲ့အကြသာထူခဲ့တဲ့ပင်လယ်စာရတဲ့ကိုက်ကိုယူရာမျိုးဟာကဘာလက်ခီးသွားလုပ်ငန်းနဲ့ထင်ရှားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်အီတန်စင်တို့ကကြေညာပေးခဲ့တာပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တ�ဲ့ www.bamis.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုတင်ဆက်ပြပါမယ်ရခိုင်ပြည်နယ်မှာမောင်တော်ဒေသအတွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နောက်ဒီရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်စုကဆွေးရီမကင်းဖြစ်နေတယ်လို့ပြောဆိုလိုက်ပါတယ်ဒေတာရင်းဖြစ်ပွားနေတဲ့အခြေအနေတွေကိုသိရှိနိုင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိပြီးတည်ထောင်လွတ်လပ်တဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့လဲအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ရှားဖောင်ကတင်ပြပေးထားပါရခင်ဗျာ။
ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေရတယ်လို့အခြေအနေကိုစောင့်ကြည့်လေ့လာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်
We're concerned by reports of a spike in violence in Burma's Rakhine State.We're following the situation closely.
ကျွန်တော်ဒီနေ့မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြတိမီကထွက်ပေါ်လာတဲ့အကြမ်းဖက်မှုသတင်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။ကျွန်တော်တို့ဒီနေ့အခြေအနေကိုနိနိကကစောင့်ကြည့်နေပြီးအဲ့ဒီဒေသမှာဖြစ်ထွန်းမှုတွေကိုလည်းခိုင်မာတိကျတဲ့အချက်လက်တွေရရှိနိုင်ဖို့လည်းကြိုးစားနေပါတယ်။
နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆယ်ပါဝင်အမေရိကန်နိုင်ငံသားရေးဌာနကုန်သွယ်ရေးဘန်ဒါရေးကာကွယ်ရေးဌာနနဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဒေသအတွင်းခြေနေမှန်တွေကိုသိရှိနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့တည်ထောင်လွတ်လပ်တဲ့အဖွဲ့အစည်းတွေတွားရောက်ခွင့်ပြုဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေဝင်ရောက်ခွင့်ပြုဖို့ပြောဆိုခဲ့တယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
The U.S. delegation stressed the need for the government of Burma to facilitate a credible and independent investigation of these allegations to improve transparency.
This is what you need to do. You need to make a decision. A challenge we have to make. Burma like the Yongji Kosa Nine, Tija Songzhan Sisi Mugu, Myanmar Asuya Nine, Season Pebu Lu Ate Chang Ne, American Kosa Lepwega, Ali Ne, Pyocha Gevari. That being a data go, သတင်းမီဒီယာနဲ့လူသားချင်းစာနာမှုအကူအညီနှစ်ရပ်စလုံးလက်လှမ်းမိနိုင်စေဖို့လည်းဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်
။ရခိုင်ပြည်နယ်အတွင်းကိုအမေရိကန်အပါအဝင်နိုင်ငံတကာတန်ကိုယ်စားလှယ်တွေကိုတွားရောက်ခွင့်ပြုတာဟာဒေသအတွင်းနိုင်ငံတကာအဖွဲ့အစည်းတွေပုံမဝင်ထွက်ခွင့်ရှိစေဖို့အတွက်ကောင်းမွန်တဲ့လက္ခဏာတရားဖြစ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လှုံ့ဆော်ဖို့အရေးကြီးတယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
We note the recent visit to Rakhine State by Ambassador Marcial and other representatives was a positive step in improving international
relations. တမကြီးမာဆီယောနဲ့တခြားကိုယ်စားလှယ်အဖွဲ့တွေကိုတွားရောက်ခွင့်ပြုတာဟာနိုင်ငံတကာအနေနဲ့အဲ့ဒီဒေသကိုလက်လှမ်းမိအောင်ပြုလုပ်တဲ့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတာကိုကျမတို့အသိမှတ်ပြုပါတယ်။ဒါပေမဲ့လို့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒုက္ခရောက်နေတဲ့ဒေသတွေထံကိုအကူအညီတွေရောက်နိုင်ဖို့မြန်မာအစိုးရအနေနဲ့ဓာတ်ထည့်ပိုးပြီးလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်လို့ကျမတို့ယူဆပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့အစည်းတွေလုံခြုံမှုရှိရှိအပြည့်အဝဝင်ရောက်ခွင့်ပြုဖို့လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်ထီကူမာကအခုလိုပြောပါတယ
်။ We have been calling Myanmar authorities to ensure that international aid workers and humanitarian workers
Amnesty International အနေနဲ့မြန်မာအစိုးရကိုအကြမ်းဖက်မှုတွေဖြစ်ပွားတဲ့နေရာဒေသတွေကိုနိုင်ငံတကာအထောက်အကူပေးရေးလှုပ်သားတွေနဲ့လူသားချင်းစာနာမှုလှုပ်သားတွေတွားရောက်ပြီးလိုအပ်တဲ့အကူအညီတွေပေးဖို့တိုက်တွန်းပါတယ်။ဒါ့အပြင်တီးခြားစုံစမ်းစစ်ဆေးမှုပြုလုပ်ပြီးနိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေတွားရောက်ခွင့်ပြုဖို့လည်းတောင်းဆိုပါတယ
်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုသိရှိနိုင်ဖို့အတွက်တီးတန့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရောက်စစ်ဆေးခွင့်ပြုဖို့အရှိတောင်အာရှဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာအစိုးရဟာရှစ်ဆက်ဖြစ်လာမဲ့သွေးထွက်တန်ရွေမှုတွေဒါမှမဟုတ်သူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုရင်ဒေသအတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း APHR အဖွဲ့ကပြောပါတယ်။နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကတော့အကြမ်းဖက်မှုဖြစ်ပွားနေတဲ့မောင်တော်ဒေသဘက်မှာကျေးရွာတွေမီးရှို့ခံရတာတွေရှိတယ်လို့သူတို့အဖွဲ့ရဲ့ဂျိုဒူတပ်ပုံသတင်းတွေကိုကိုးကားပြီးပြောပါတယ်။အခြေအနေမှန်ကိုသိရဖို့အတွက်လည်းအစိုးရအနေနဲ့ဒေသထက်ကိုတဲ့ဒီနောက်ပါဝင်တီးတန့်လွတ်လပ်တဲ့အဖွဲ့အစည်းတွေကိုတွားရောက်ခွင့်ပြုတင်တယ်လို့လည်းဆိုပါရယ်။ Arogan Rohingya အမျိုးသားကောင်စီ ARNO ကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်း Rohingya Muslim အရသာအများစုတပ်ဖြတ်ခံရကြောင်းဒီလိုဖြစ်ရတွေပေါ်ပြင်းထန်စွာရှုံချကြောင်းနဲ့လုံခြုံရေးနဲ့အကာအကွယ်အပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းနိုဝင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်ရှင်။
ရှားဖောင်တင်ပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းဆောင်မတပုတ်ကိုဆက်လက်တင်ဆက်ပေးရမယ်ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်စိုးရိမ်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာကိုဖီအာနန်ကပြောကြားလိုက်ပါတယ်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ခီးသွားရောက်နေတဲ့ကာလမှာအခုလိုပြောဆိုလိုက်တာပါကိုညံဝင်းအောင်ကပြောပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်စိုးရိမ်မိကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုပြောပါတယ
်ဂျနီဗာစတိတ်မန့်ထုတ်တာကျွန်တော်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကထုတ်တာပါဒီလိုအကြံဖက်မှုမလူလောင်ဆိုရင်လည်းကြောင်းတော့ထမဖြစ်စေခြင်းမူနောက်ကိုမဖြစ်အောင်လုပ်ဖို့အတွက်တိုက်တွန်းနေပါဗျာပြီးတော့ရခိုင်ပြည်နယ်ကြီးအေဂျန်တာရာကြီးအတွက်ကိုအကြံကောင်းညံကောင်းပေးနိုင်ရကျွန်တော်တို့ကြံပေးအဖွဲ့ရဲ့လုံအားစင်ကိုလည်းဆက်ပြီးတော့လောက်သွားပြီးတော့ကအကြံကောင်းညံကောင်းတွေပေးသွားပေးပေါ့ဗျာအဲ့ဒါတွေပ
ါလက်ရှိအကြံဖက်မှုတွေဟာရခိုင်ပြည်နယ်မှာနောက်ထပ်တစ်ပံမတီးမငိမ်ဖြစ်လာစေဖို့လမ်းကြောင်းပေးနေတယ်လို့ဥယင်စွန့်ခွာတင်းရှောင်ပြေးကြရမယ်အခြေအနေသစ်တွေထပ်မံပေါ်ပေါက်လာစေဖို့ဖန်တီးနေတယ်လို့ဖြစ်ကြောင်းလူမှုအတိုင်းအဝိုင်းတွေအနေနဲ့ဒီလိုအကြံဖက်မှုတွေကိုစန့်ကျင်ရမှာဖြစ်ပြီးအာဏာပိုင်တွေဘက်ကလည်းဥပဒေနဲ့အညီလှုပ်ဆောင်ကြဖို့မစ္စတာကိုဘီအာနန်ကသူ့ရဲ့ကြေညာချက်မှာတိုက်တွန်းထားတာဖြစ်ပါတယ်လက်တလောစစ်တွေမျိုးကိုရောက်နေတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာနိုဝင်ဘာ15ရက်မနေ့တုန်းကရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ရောပြည်နယ်ဥပဒေချုပ်နဲ့ပါတွေ့ဆုံခဲ့ပါတယ်ဆွေးနွေးကြားနာခဲ့တဲ့အကြောင်းတွေကိုအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်အဓိကတော့လက်တလောအခြေအနေကိုပါလိဖြစ်နေတယ်လို့အရှင်းပြတာပေါ့ဗျာသူတို့သတင်းစာတွေမှာပြောတဲ့အတိုင်းပဲသူတို့ပြောပါတယ်ဘယ်လိုပဲလို့ဖြစ်ရဲဆိုတာဟုတ်ပါလေဟုတ်မဟုတ်တော့ကိစ္စ
ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာနိုဝင်ဘာ16ရက်ဒီကနေ့မှာတော့စစ်တွေမျိုးတဝိုက်ကျေးရွာတွေနဲ့ IDP ကယ်ဆယ်ရေးစခန်းတွေကိုတွားရောက်ပြီးရခိုင်နဲ့မွတ်စလင်လူမှုအတိုင်းအဝိုင်းကနှစ်ဖက်ရက်မိရက်ဖတွေဒ ေသခံတွေနဲ့တွေ့ဆုံစကားပြောဆိုဖို့ရှိတယ်လို့ဦးဝေလွင်ကပြောပါတယ
်။ကျွန်တော်တို့ကဟိုရခိုင်ကျေးရွာတွေတော့မယ်။ဟိုမွတ်စလင်ကျေးရွာတော့မယ်။မွတ်စလင်ဟို IDB camp တွေတော့မယ်။ဟိုရခိုင်ဘက်က IDB camp နဲ့တော့ပါမယ်။ကျွန်တော်တို့ဒီစစ်တွေပါဝင်ရပါဘာ။တော့ကျွန်တော်ဆက်စေးတဲ့သဘောတော့မသွားပြီးတော့လူတွေနဲ့သွားတွေ့ပါဘောသူတို့ပြောတာတွေနားထောင်ပါဘော။ဟုတ်တော့မတော်ပြတ်ပါဘူ
းဒါပေမဲ့အခုခီးစဉ်အတွင်းဒီရက်ပိုင်းမှာပဋိပက္ခတွေတကြော့ပြန်ပြန်ပြင်းထန်လာနေတဲ့မောင်တော်ဒေသဘက်ကတော့လုံခြုံရေးအခြေအနေအရသွားရောက်ကြည့်ရှုနိုင်တော့မှာမဟုတ်ဘူးလို့ဦးရီလွင်ကပြောပါတယ်အကြံပေးကော်မရှင်ရဲ့၃ရက်ကြာရခိုင်ခီးစဉ်အတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့လေဗနွန်ယဉ်ကျေးမှုဝန်ကြီးဟောင်းဂါဆန်စလာမက်တို့နှစ်ဦးကလွယ်ပြီးနယ်သာလန်အမျိုးသမီးတမ်မတ်ဟောင်းလာတီတီယာဗန်ဒန်အာဆန်နဲ့မြန်မာအဖွဲ့ဝင်6ဦးဖြစ်တဲ့ဦးဝင်းမရဒေါက်တာတာလရွှေဦးရေးလွင်ဒေါက်တာမြတီတာဦးခင်မောင်လေးဒေါခင်စောတင်တို့ပါဝင်ကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ပွားနေတဲ့နေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းအော်တိုဘာ9ရက်ကနေတလကျော်လာတဲ့ဒီကနေ့အချိန်ထိမြန်မာတပ်မတော်ကယာယီတိုက်ရင်မှုတဦးအပါဝင်စစ်သည်9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရသလိုဘင်္ဂလီ69ဦးသေဆုံးပြီးအရှင်ဖမ်းမိသူ234ဦးရှိကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်မောင်နှမမျိုးနဲ့အတွင်းမနေတော့ကတက်မတော်ရဟတ်ရင်နဲ့စစ်ဆေးစင်မှာအကျန်းဖက်စီးနင်းသူတွေကရေခတ်ချောင်း၊ဃွားစုံကြေးရွာမှာလူနေအိမ်16လုံးကိုမီးရှို့ဖျက်ဆီးခဲ့ကြောင်းဒီတော်တွင်နိုဝင်ဘာ12ရက်ကဝက်ပြင်ကြေးရွာမှာဘင်္ဂလီ4ဦးနဲ့အောင်မင်္ဂလာကြေးရွာနဲ့တေချောင်းကြေးရွာတွေမှာမတင်ကားပွဲဘင်္ဂလီ12ဦးတို့ကိုဖမ်းမိခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါခင်ဗျာ။သောတာရှင်များခင်ဗျာ VOE ကိုအင်တာနက်ကနေပြီးတော့ဒီဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တိချင်းတွေကိုတောင်းယူလို့ရတယ်ဆိုရင်တော့ VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOE American အတန်မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ဘိုးစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့တက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
သရရှင်များခင်ဗျာသတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးနေပါရယ်ကချင်ပြည်နယ်ဘက်ကိုလှည့်အောင်ပါကချင်ပြည်နယ်ဖာကန်ဒေသမှာမကြသေးခင်တုန်းကပဲဝေဟင်ကနေကြလာတဲ့စစ်ပစ္စည်းအပိုင်းစာကြီးကိုစုံစမ်းစစ်ဆေးဖို့ဒီကနေ့မနက်ပိုင်းမှာပဲမြကြီးနားကိုပြောင်းရွှေ့တည်ယူသွားပါပြီအမျိုးအစားမခွဲခြားနိုင်သေးတဲ့အေယာမစစ်ပစ္စည်းကြီးဟာအိန္ဒိယတရုတ်နိုင်ငံကလွှတ်တင်လိုက်တဲ့ဂျူရုအစိပ်ပိုင်းဖြစ်နိုင်တယ်လို့ထင်မြင်ယူဆနေပေမဲ့တရားဝင်အတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူးအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
ဖားကန်မြို့နယ်တွင်ကမော်စီစာကျွော်အနီးတစ်ပိုင်းမှာနိုဝင်ဘာလ10ရက်နေ့ကကောင်းကင်ဘော်ကရုတ်တရက်ကျလာခဲ့တဲ့ခမန်းကြီးအလျာ12ပေအချင်း6ပေလုံးဘက်ပေ30ခန်းရှိတဲ့စက်ပစ္စည်းအပိုင်းစားနဲ့ပတ်သက်လို့အခုချိန်ထိတိတိကျကျခွဲခြားပြောဆိုနိုင်ခြင်းမရှိသေးတဲ့အတွက်ဆက်လက်စစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်ဒီပစ္စည်းကျလာတဲ့မူလနေရာမှာပဲတရင်ဘက်တစ်ဘက်နှိပါထရှိခဲ့ပြီးအခုနောက်ဆုံးမှာတော့မြစ်ကြီးနားမြို့ကိုတည်ဆောင်သွားပြီလို့ဖားကန်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ
်မနေ့တော့ကျွန်တော်တို့ဖြစ်တဲ့နေရာမျိုးတော့တပ်စခန်းကုန်းတည်တယ်ဒီနေ့တပ်စခန်းကုန်းကမျိုးဆိုသူတို့မြကြီးနားကိုပို့လိုက်ပြီကြရှင်းလိုက်ခွဲတော့ဒီကထွက်သွားကြကျွန်တော်တို့ဟိုဘက်ပိုင်းကတော့60လက်တင်းဆိုင်တော့လေကျွန်တော်တပ်ပါပဲဒီကတက်ကဥဆောင်တည်သွားဆိုတော့ကျွန်တော်တို့ဟိုဘက်ချင်းနေတော့မပြရတော့
ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတော့စစ်တပ်ဘက်ကစုံစမ်းရေးအဖွဲ့လာရောက်ခဲ့ပြီးဒီပစ္စည်းနဲ့ပတ်သက်လို့စတင်စစ်ဆေးခဲ့ပေမဲ့တစုံတရာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူးဒါပေမဲ့လို့ဒီပစ္စည်းကြောင့်ဒေတာတွင်ကြီးရတချို့မှာနောက်ဆက်တွဲအနေနဲ့ဖြစ်လာစရာမရှိဘူးလို့စုံစမ်းရေးအဖွဲ့ကပြောဆိုခဲ့တယ်လို့လည်းဥကြောစွာအောင်ကပြောပါရယ်ခမန်းအလေးချိန်ငါးတန်းကန်ရှိပြီးတော့တစ်ဖက်ပိတ်တစ်ဖက်ပွင့်အနေထားမှာရှိတဲ့ဒီတပ်ထုတဲကြီးမှာတရုတ်ဒါမှမဟုတ်ဂျပန်ဘာသာစကားလို့ယူဆရတဲ့စလုံးတွေပါရှိပြီးအင်္ဂလိပ်လို danger အနေနဲ့ရှိတယ်ဆိုတဲ့စလုံးတွေပါရှိတဲ့အတွက်ပြည်ပနိုင်ငံတစ်ခုခုကဖြစ်လိမ့်မယ်လို့လည်းဖာကန်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစောမိုးထက်ကယူဆပါတယ်
တော့အဲ့ဒီနေ့ကဒီဒီပြည်ထောင်နိုင်ငံကလည်းဒီဟောပေါ်တော့ဂျူရူကြီးလွတ်တင်တယ်ဆိုပြီးတော့ကျွန်တော်တို့ဟိုစင်ဝါသတင်းတရက်ကပေါ်ပြတယ်ဆိုပြီးတော့ကျွန်တော်တို့ GBB ဒီသတင်းဟိုမှာကျွန်တော်ပေါ်ပြထားတာတွေ့တယ်ပေါ့နော်အဲ့တော့ဟိုသူတို့နိုင်ငံကနေလွတ်တင်တဲ့အချိန်ကတော့နာယီပိုင်းမဲထားတယ်ပေါ့နော်တရားကြီးကကျွန်တော်တို့ဒီနိုင်ငံတွေဟိုလာပြုတ်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တရုတ်ဂျူရူတစ်ခုရဲ့အစိပ်ပိုင်းလို့ကျွန်တော်တို့ကပြောတာပါဗျာ
ဒီသတ္တုတွေကြီးဟာလွန်ကြီးမပြီးကောင်းကင်ကနေမိတော့တချို့နဲ့အရှိန်ဟုန်ပြင်းစွာကြောက်ရွံ့ခဲ့တဲ့အတွက်လူနေထူထပ်တဲ့ခြေရွာဒါမှမဟုတ်မြို့တွေမှာဖြစ်ခဲ့မယ်ဆိုရင်အနေကြီးနိုင်တယ်လို့လည်းကိုစော့မိုးထက်ကဆိုပါတယ်မြေပြင်မှာရှိတဲ့သူတွေအတွက်အနေဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပွန့်ပွန့်လင်းလင်းဝန်ခံပြောဆိုသင့်တယ်လို့ကိုစော့မိုးထက်ကပြောပါတယ်
ကျွန်တော်တို့နိုင်ငံအနေနဲ့ဒါဒီပြည်ဝင်ထုတ်ပြရမယ့်ကိစ္စကိုမထုတ်ပြန်တာကလည်းဟိုတရုတ်ရဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်ပေါ့လားဆိုတာပေါ့နော်ကျွန်တော်တို့အဲ့လိုဖြစ်လို့မထုတ်ပြန်တာလို့ပဲကျွန်တော်တို့ကယူဆတယ်ဗျာဒါသူတို့ချင်းဟိုရှင်းပြောရဲလက်တိတ်ထုတ်ပြီးသွားမယ်ဖိစားလို့လဲကျွန်တော်မြင်တယ်အခုတည်သွားတာလဲကျွန်တော်တို့ဘာမှမသိလိုက်ရဘူးတက်ဖက်အတိုင်းဝိုင်းကလည်းတရုတ်နဲ့ပတ်သက်လို့ရှိလို့ရှင်ညာတော့အပြင်ဟိုကျွန်တော်တို့တည်တလို့ဆိုလို့ရှင်ဘာမှတိတ်ပြီးတော့ complaint မတိတ်ရဲတဲ့အနေအထားမျိုးဒီ complaint တက်တာတွေမရှိတဲ့အတွက်ဟိုဒါကတော့တရုတ်ပစ္စည်းဖြစ်လို့မလို့သူတို့ဒီအချင်းချင်းပဲအဲပြလာပြောသူတို့ပေါ့နော်ပုံလင်းမြင်တော့ဆိုရင်လည်းအချင်းချင်းပဲသူတို့ဖြည့်ရှင်းသွားလိမ့်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲယူဆမိကြဗျာ
ဒီပစ္စည်းကြောက်ရွံ့ခဲ့တဲ့မော်စီစာကျွေးရနဲ့ကိုမိုင်အကွာကအောင်ပါလီကျွေးရရဲ့ဒေသခံဦးရဲ့နေမှာလဲတရုတ်စလုံးတစ်ချို့ပါတဲ့လုံပတ်နှစ်လက်မအရှိလေးလက်မခွဲလောက်ရှိတဲ့စလင်ဒါပုံစက်ကရီယာတစ်ခုကြောက်ရွံ့ခဲ့ပေမဲ့လို့လူအထိကတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးသွားတာပါခင်ဗျာတော်ရရှိမှာခင်ဗျာကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်လေးပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲအထိတရက်ထုတ်လင်းပေးသွားမှာပါ Asia Set 7ဂျိုရုအပြင် DVB ရုပ်မြင်သံကြားလိုင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာနောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လင်းမဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုကုချွတ်သိန်းကကြီးညာပြောအောင်ခင်ဗျာ
။လက်ရှိသမ္မတဘရာကိုဘောမာဆူဝါစီကနေအနာထွက်ပြောင်းယူရေးလုပ်ငန်းစဉ်ဟာသတင်းတစ်ပတ်ကြာလာပြီးတဲ့နောက်ချောချောမွေ့မွေ့ဆက်သွားနေတယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကအင်ကာနီနောက်ပိုင်းမှာ Twitter ကနေပြောလိုက်ပါတယ်။သူ့အဖွဲ့ထဲမှာအချင်းချင်းအဆင်မပြေတာတွေအစိုးရအဖွဲ့ထဲမှာဘယ်သူတွေပါမယ်မပါဘူးဆိုတာတွေပေါ့ခံမှန်းပြောဆိုတာတွေကြကြပြတ်ပြတ်ထွက်နေချိန်မှာပဲထရမ့်ကအဲ့လိုပြောတာပါ။အစိုးရဖော်ဝင်တဲ့ကိစ္စနဲ့တခြားရာထူးနေရာတွေအတွက်ဆုံးဖြတ်ချက်ချနေတာနဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့မစ္စတာထရမ့်က Twitter မှာရေးပါတယ်။ဝါရှင်တန် DC မြို့တော်အပါအဝင်အနီးအနားဒေသတွေကကြောင်းသားကြောင်းသူတထောင်နီးပါးဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်တဲ့အနေနဲ့အင်္ဂါနေ့ကသူတို့ကြောင်းတွေကနေထွက်လာပြီးမြို့တော်တစ်လျှောက်လှည့်လည်ဆန္ဒပြကြပါတယ်။ဝူဒရိုးဝီဆန်ထက်တန်းကြောင်းလူ့အခွင့်အရေးဆိုင်ရာအဖွဲ့တစ်ခုကကြောင်းကနေထွက်ပြီးဆန္ဒပြခွဲလုပ်မယ်ကြောင်းကျောင်းသူကျောင်းသားတွေကိုလူမှုကွန်ရက်မီဒီယာတွေကနေအကြောင်းကြားခဲ့ပြီးမိဘတွေစုကိုလည်းအီးမေးလ်ပို့ခဲ့ပါတယ်။အကောက်ကွဲပြပြနဲ့လာတော်ကြားခဲ့တဲ့သမ္မတရွေးကောက်ပွဲကြောင်း Republican Party ပြိုကွဲလူနီးပါးဖြစ်ခဲ့တဲ့အရေးလက္ခဏာတွေကိုအင်္ဂါနေ့ကတော့ Congress လွှတ်တော်မှာမတွေ့ခဲ့ရပါဘူး။ Republican အောက်လွှတ်တော်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုအင်္ဂါနေ့ Congress လွှတ်တော်အစည်းအဝေးတစ်ခုတွင်အလွယ်တကူပဲပြန်ပြီးတော့ရွေးချယ်ခဲ့ကြပါတယ်။အလပိုမျိုးကိုစီးရီးယားဆွေရကစီပိုင်းဘုံအနေနဲ့ထပ်ပြီးကြဲချတိုက်ခိုက်နေတဲ့အချိန်ထဲမှာပဲရုရှားနိုင်ငံရဲ့ဒဇင်းသောလေယာဉ်တင်မောကစီလီယင်တွေနဲ့ဒုံးကြည်တီတင်မောစစ်ဒဇင်းကနေလည်းအလပိုမျိုးအနောက်တောင်ဘက်ဒေသတွေကိုအင်္ဂါနေ့ကပုံကျဲတိုက်ခိုက်ပါရခင်ဗျာ
။တရင်ချင်းချုပ်ကိုကြွကြွသိန်းကကြီးညာပေးခဲ့တာပါခင်ဗျာ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကတော့ Mac Computer ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်။ VOA American အတန်းညနေပတ်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ79နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါခင်ဗျာ VOE ကိုအားပေးနှားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်အောင်ပါနောက်2နာရီကြာမှပြန်လည်တွေ့ဆွေးနွေးအောင်ပါတတရှင်နေအားလုံးရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.